ယုတ်အစိုးရဟာအမေရိကန်အစိုးရနဲ့လူ့အခွင့်အရေးဆွေးနွေးပွဲတွေပြန်ပြီးတော့စတင်မယ်လို့တရုတ်အစိုးရသတင်းဌာနကကြေညာသွားပါတယ်။တရုတ်နဲ့အမေရိကန်ဟာစီးပွားရေးနဲ့မူဝါဒရေးရာဆွေးနွေးပွဲတွေမကြာခဏပြုလုပ်တယ်လို့ပဲဒီလိုလူ့အခွင့်အရေးဆွေးနွေးပွဲတွေကိုလည်းပုံမှန်လိုကျင်းပလာတာပါ။ဒါပေမဲ့လေလူ့အခွင့်အရေးနဲ့ပတ်သက်ပြီးတော့ဝိဝါဒအကွဲပြားမှုတွေကိုတော့တိတိတသာမလျှော့ချနိုင်သေးပါဘူး။ဧပြီလကဆွေးနွေးပွဲတွေကျင်းပပြီးတဲ့နောက်မှာတော့ဒီအဆွေးဝဲပွဲတွေဟာလေးလေးဆဆနဲ့ဆွေးနွေးကြတဲ့ဆွေးနွေးပွဲတွေဖြစ်ပေမဲ့လေရေရာတဲ့ရလက်တော့မရရှိပါဘူးလို့အမေရိကန်အထူးကိုယ်စားလှယ်ကပြောပါရယ်။အခုတစ်ခေါက်ဆွေးနွေးပွဲကိုဝါရှင်တန်မြို့တော်မှာတင်းနယ်လာနေမှာစတင်မယ်လို့စင်ဟွာသတင်းဌာနကတောက်ကြနေကပဲကြေညာသွားခဲ့တာပါ။တရုတ်အစိုးရကသူ့နိုင်ငံသားတန်း 1300 ရဲ့လူနေမှုအဆင့်တန်းကိုအခြေခံပြီးတော့ပဲလူခွင့်ရေးဆိုတာကိုအဓိကသတ်မှတ်ပါတယ်။တရုတ်နိုင်ငံမှာကလွတ်လပ်စွာပြောဆိုခွင့်လွတ်လပ်စွာကိုယ်ဝယ်ခွင့်နဲ့နိုင်ငံရေးနဲ့ပတ်သက်တဲ့လှုပ်ရှားမှုတွေကိုတရုတ်အစိုးရကတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတာပါ။ဒါတွေကိုလူခွင့်ရေးချိုးဖောက်မှုတွေလို့အမေရိကန်အစိုးရကအရှုမြင်တာဖြစ်ပါတယ်ရှင်။